မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာ1990ခုနှစ်တုန်းကချီးမြှင့်ခံခဲ့ရတဲ့ဥရောပပါလီမန်ရဲ့ Sakharov စုကိုဥရောပပါလီမန်ရုံးဆက်ရာပြင်သစ်နိုင်ငံ Strasbourg မှာဒီကနေ့ဒီသူကိုယ်တိုင်လက်ခံရယူမှာဖြစ်ပါတယ်။ဒီမိုကရေစီရေးနဲ့လူခွင့်ရေးတရားဥပဒေစိုးမိုးရေးတွေအတွက်ဒေါက်တာဆန်းစုကြည်ရဲ့တိုက်ပွဲဝင်ကြိုးပမ်းမှုတွေပေါ်မှာဂုဏ်ပြုတဲ့အနေနဲ့ဥရောပပါလီမန်ကဒီသူ့ရဲ့ထင်ကြရစုဖြစ်တဲ့ Sakharov စုကို1990ခုနှစ်မှာဒေါက်တာဆန်းစုကြည်ကိုချီးမြှင့်ခဲ့တာဖြစ်ပါတယ်။လူခွေရင်းနဲ့လွတ်လပ်စွာတွေးခေါ်မှုတွေအတွက်ဆိုဗီယက်သိပ္ပံပညာရှင်တိုက်ခန့်လှုပ်ရှားသူအန်ဒရိုင်းဆာကာရော့ဖ်ကိုဂုဏ်ပြုပြီးတော့1988ခုနှစ်ကစပြီးတော့ဒီလွတ်လပ်စွာတွေးခေါ်မှုဆိုင်ရာစုဖြစ်တဲ့ဥရောပသမဂ္ဂကဒီစုကိုနှစ်ဆင့်ချီးမြှင့်ခဲ့တာဖြစ်ပါတယ်။စုကြည်ဝင်ကတော့ဥရောပယူရိုငွေ5000ဖြစ်ပြီးတော့ပထမဆုံးစုရှင်ကတော့ဒီတောင်အာဖရိကကနယ်ဆယ်မန်ဒဲနာနဲ့ရုရှားကအန်တိုလီယိုမာချန်ဂိုရုကိုချီးမြှင့်ခံခဲ့ရပါတယ်။နောက်ဆုံး2012ခုနှစ်ဆူရရှိသူကတော့အီရန်နိုင်ငံကအတိုက်ခံလှုပ်ရှားသူနှုတ်ဖြစ်တဲ့ Jafar Panahi နဲ့ Nasrin Stopbot တို့ဖြစ်ကြပါတယ်။စုကတော့နိုင်ငံတကာလူခွင့်ကြီးညာစာတမ်းမှာပြန်လည်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့တိုင်းမှာကြီးညာလေးရှိပါတယ်။ဒေါ်ဆက်စုကြည်ဟာ2010ခုနှစ်နိုဝင်ဘာလကနေအခြေချုပ်ကနေလွတ်မြောက်ပြီးနောက်ဒီစုကိုအခုကိုယ်တိုင်လက်ခံရယူမှာဖြစ်ပါတယ်။တတိယမြောက်ဖြစ်တဲ့ဥရောပခီးစဉ်ကိုထွက်နေတဲ့ဒေါ်ဆက်စုကြည်ဟာအဲ့ဒီစုလက်ခံယူပြီးရင်တော့ British နိုင်ငံကိုခီးဆက်မှာပါ။ဗြိတိန်နိုင်ငံခီးစဉ်အတွက်မှာတော့မြောက်ပိုင်းအိုင်ယာလန်ကိုသွားပြီးတော့ညီငယ်ရင်းနဲ့ပြန်လဲတက်မြက်ရေလုပ်ငန်းစဉ်တွေကိုလေ့လာမှာဖြစ်တယ်လို့ Sunhub တောင်ဝင်စစ်တပ်ကသူကလည်းတွေ့ရပြီးတော့အဲဒီကဘူလောင်းတွေကိုမေကွန်းပြောဆိုဖို့ရှိပါတယ်